မြန်မာနိုင်ငံနဲ့နေချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာတရားမဝင်မူးယစ်ဆေးကုသရောင်းဝယ်မှုတွေကိုမေလကတည်းကစပြီးအကြီးအကျယ်နှိမ်နင်းလာခဲ့တာမှာမူးယစ်ဆေးတွေစံချိန်ကျိုးလောက်အောင်တင်စီရမိနေတယ်လို့လူပေါင်း 2,000 နီးပါးကိုလည်းဖမ်းဆီးထားခဲ့ပါတယ်2018ကနေ2020အတွင်းမြန်မာနိုင်ငံနယ်စပ်မှာဖမ်းဆီးမိတဲ့မူးယစ်ဆေးဝါးနဲ့လက်နက်မှောင်ခိုကုန်တယ်တွေဟာပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တွေမှာဖမ်းမိတာထက်ပိုများတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှာပဲအိန္ဒိယဒုတိယပြည်ထောင်စုဝန်ကြီးကလွှတ်တော်မှာတင်ပြသွားပါတယ်။မြန်မာနိုင်ငံဟာအာရှတိုက်တွင်ယူသွတ်စိတ်ကြွစေရာဘဒါမှမဟုတ်မက်သယ်အမ်ဖက်တမင်းနဲ့ဘိန်းဗျူတွေကိုတရားမဝင်ထုတ်လုပ်တဲ့အဓိကဒေတာတွေကတခုဖြစ်ကြောင်းကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကထုတ်ပြန်ထားပါတယ်။အခုအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမူးယစ်ဆေးကုန်ကူးမှုတွေဟာမကြာခင်နှစ်တွေအတွင်းဘင်္ဂလားဒေ့ရှ်မှာမက်သယ်အမ်ဖက်တမင်းဆေးတွေမှောင်ခိုကုန်ကူးတဲ့ပုံစံမျိုးဖြစ်နေတဲ့အကြောင်းအာရှပစိဖိတ်ဒေသဆိုင်ရာ UNODC ဌာနကိုယ်စားလှယ်ဂျယ်ရမီဒေါဂလတ်ကပြောပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းကလူဦးရေအထူးသဆုံးအာတန်ပြည်နယ်ဟာဘိန်းဗျူနဲ့မက်သယ်အမ်ဖက်တမင်းလိုမူးယစ်ဆေးတွေကိုစုဆောင်းစုလောင်ထားတဲ့နေရာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မူးယစ်ဆေးတွေရဲ့၅ပုံတစ်ပုံကိုဒေသရင်းမှာရောင်းချပြီးကြံနာတွေကိုတော့အိန္ဒိယနိုင်ငံရဲ့စီးပွားရေးပိုကောင်းတဲ့မြို့ကြီးတွေမှာရောင်းချတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းထားပါတယ်။အာတန်ပြည်နယ်ဟာမူးယစ်ဆေးဝါးတွေအစပြုရာမြန်မာနိုင်ငံနဲ့တွားလာရခက်ခဲတဲ့လမ်းကြောင်းတွေကနေတိုက်ရိုက်ဝင်ထွက်နိုင်တဲ့နေချင်းထိစပ်နေပြီးအိန္ဒိယနိုင်ငံရဲ့ကြံတဲ့ပြည်နယ်တွေနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်။ဒီမူးယစ်ဆေးတိုက်ဖျက်ရေးလုပ်ငန်းပေါ်မှာအာဏာရပါတီကရောအတိုက်ခံနိုင်ငံရေးသမားတွေဘက်ကပါချီးကျူးခဲ့ကြပေမဲ့လည်းမူးယစ်ဆေးကုန်တယ်တွေလို့တန်တရားရှိသူတွေကိုပြစ်ခတ်တာပါဝင်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့လည်းအဝေးပိုင်းခံနေရတာပါရှင်